ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှာထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ်-19ရောဂါစစ်ဆေးပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအေးမှာပါမြန်မာနိုင်ငံအတွင်းမှာကိုဗစ်-19ရောဂါပိုးကူးစက်မှုဆက်လက်မြင့်တက်လာနေချိန်မှာအိမ်နီးချင်းထိုင်းနိုင်ငံမှာလည်းသူတို့ဘက်ကရောဂါပိုးကူးမလာအောင်အထူးကြံမဲ့လုပ်ဆောင်နေပါတယ်အထူးသဖြင့်မြန်မာနိ တရားမဝင်ဝင်ရောက်လာမှုနဲ့လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်တွေမှာထိမ့်သိမ့်ခံရရတဲ့မြန်မာနိုင်ငံသားတွေနောက်တရားမဝင်လုပ်သမားတွေကိုဒီကနေ့ကနေစပြီးကိုဗစ်ရောဂါဆက်ဆဲပေးနေပြီဖြစ်ပါတယ်ခရိုင်တူရဲမှုဝါရန်နွန်စွန်ကြလန်ကသူတို့ဒေသဘက်ကိုကိုဗစ်ကရောဂါကူးမလာအောင်လုံဆောင်ရေးကိစ္စနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ် ခင်ဗျာနေဆက်ကန်စနာဘူရီခရိုင်ဟာမူရစေဝါမှောက်ကိုလမ်းကြောင်းတစ်ခုဖြစ်လာနေတယ်လို့တရားမဝင်မြန်မာနိုင်ငံသားတွေလူကုန်ကူးလာသူတွေရဲ့အဓိကလမ်းကြောင်းဖြစ်နေတာကြောင့်နေဆက်ဒေသတွေမှာတာဝန်ထမ်းဆောင်နေကြတဲ့တပ်ဆိုင်ရာအရာရှိအားလုံးကိုနိုင်ငံတော်လုံခြုံရေးအတွက်တာဝန်တွေကိုတိတိကျကျလုံဆောင်ကြဖို့ပြောဆိုခဲ့တာပါ ဒါအပြင်မကြခင်မှာရောက်လာနိုင်မယ်လို့ယူဆရတဲ့ကိုဗစ်-19ကပ်ဆိုးဟာအိန္ဒိယချင်းမြန်မာနိုင်ငံကနေထိုင်းဘက်ကိုဆက်ကူးမလာအောင်အချိန်မီတားဆီးနိုင်ဖို့ကျွန်တော်တို့ကြိုတင်ပြင်ဆင်လုပ်ဆောင်နေပါပြီဆိုပြီးပြောဆိုသွားတာပါလာဝကထိန်းသိမ်းစခန်းမှာဖွင့်ထားတဲ့ကိုဗစ်-19ရေးစင်တာကိုတော့ဒုတိယခရိုင်အုပ်ချုပ်ရေးမှူးနိုင်နာရင်းစုံပင်နကွန်ဖခေါင်ဖွန်ဆဲယုံအုပ်ကြီးစုံကျက်လောင
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ င်းဟာတွေကိုလက်မခံအောင်လုပ်လေ။ဟုတ်ပြီ။အခါကျတော့လေဒီထဲမှာဖြစ်နေတဲ့လူသမားတွေထဲမှာလေကိုကြီးရောကဖြစ်တယ်မဖြစ်ဘူးဆိုတာကိုသိအောင်လို့သူတို့ကအဲ့လိုဆောင်ရွက်တယ်လို့ပြောတယ်ဗျ
။တရားမဝင်အလုပ်သမားတွေအနေနဲ့ကိုဗစ်လာစစ်ဆေးတဲ့အခါမှာဖမ်းဆီးမှာမဟုတ်ဘူးလို့အတိအကျအာမခံချက်မပေးထားပေမဲ့လည်းသူတို့ကိုလာစစ်ရဲအောင်ထိုင်ရနာပိုင်းတွေကနှိုးဆော်ထားတာပါ။ကဆနာဘူဒီခရိုင်အတွင်းကလုပ်ငန်းရှင်တွေအနေနဲ့တော့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလက်ခံအလုပ်မပေးကြဖို့နယ်မြေအာဏာပိုင်တွေကတိုက်တွန်းထားပါတယ်။လက်ရှိမှာတော့ကဆနာဘူဒီခရိုင်လောက်ဝကအချင်းထောင်မှာတရားမဝင်ဝင်ရောက်လာမှုလောက်ဝကဥပဒေနဲ့ဖမ်းဆီးထားတဲ့မြန်မာနိုင်ငံသား194ဦးရှိနေတယ်လို့ဆိုပါတယ်။သူတို့ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဖြစ်ပေမဲ့မြန်မာအာဏာပိုင်တွေကလက်မခံသေးတာကြောင့်စခန်းထဲမှာပဲဆက်ပြီးထိမ့်သိမ့်ခံနေရတာဖြစ်ပြီးအများစုက3လကြာပြီဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။